မတို့ကစီးပွားရေးနည်းပယ်ရလာတဲ့လူတွေဆိုတော့သူကဒီမှာရောက်တဲ့ခါကျတော့ဗာရီများလှုပ်ပေးပါလားဘယ်ဌာနတွေများခေါ်သွားလဲ
အဲ့လိုဟုတ်အစီအစဉ်ကစိတ်တပတ်မင်္ဂစီစဉ်တာအရင်ကကောင်းပါရဲ့ရှင်။ဘာဖြစ်လို့ဆိုကျမဆိုလို့ရှင်တော့ဟို government ဘက်ကဖြစ်ပါတယ်။ government ဘက်ကဖြစ်ပြီးတော့ကျမက policy maker တူပါ။အဲ policy maker တူဆိုတော့ SME တွေကဆရာတို့တည်ရတဲ့အတိုင်းနဲ့ကျမတို့မြန်မာနိုင်ငံမှာ SME လို့တည်ရဟိုအချိန်ကာလကတိုးတောင်းပါသေးရဲ့ရှင်။2012ခုနှစ်ကမှကျမတို့စတင်ပြီးတော့ကျမတို့ SME development department ဆိုတည်ထောင်ပြီးတော့အဲဒီလိုရော awareness ပေးပါတယ် SME ရာနိုင်ငံရဲ့စီးပွားရေးအတွက်ကိုအရေးကြီးတယ်ဆိုတဲ့အကြောင်း awareness ပေးပါတယ်ရှင်အဲ့ဒီအချိန်ကြာမှပဲတော်တော်များများကို launch လုပ်ပြီး awareness ပေးနိုင်တဲ့အတွက်ကြောင့်မလို့မြန်မာပြည်သူတွေဟာ SME ရေအကြောင်းစတင်တည်လာရပေါ့နော်အချင်းကလာတို့တော့မှာတည်းရှိအဲ့တော့ဒီမှာကအဲ့မှာ SME တွေအတွက်ဟိုအဓိပ္ပာယ်သတ်မှတ်ချက်တောင်မရှိသေးတဲ့အချိန်မှာအဲ definition တွေကို stakeholder တွေနဲ့ဆွေးနွေးပြီးတော့ပေါ့နော်အဲ internal or international ကို partner တွေနဲ့ကျွန်တော်တို့စုစည်းပြီးတော့ stakeholder meeting တွေလုပ်တယ်ပြီးရဲ့အခါမှာ definition သတ်မှတ်တယ်ပေါ့နော် SME ရဲ့အရွယ်အဆောက်သတ်မှတ်တယ်ပြီးရဲ့အခါမှာသူနဲ့တက်ဆိုင်တဲ့အဲ law တွေရဲ့ policy တွေပြီးရဲ့အခါမှာ regulation တွေထွက်ဖို့အတွက်ကိုကျွန်တော်တို့ဆောင်ရွက်ခဲ့တယ်ပေါ့အဲ့လိုဆောင်ရွက်တဲ့အချိန်မှာပဲတကယ်နဲ့ကျွန်မကgovernment body ဖြစ်တဲ့အတွက် ASEAN မှာလည်း SME working group မှာကျွန်မက women entrepreneurship ရဲ့leading person ဖြစ်ဆောင်ရွက်ပါတယ်။ဒါကြောင့်မလို့ဒီမှာ US State Department ကနေပြီးတော့ဒီမှာနဲ့ပူးပေါင်းဆောင်ရွက်ရင်းနဲ့ဒီမှာကိုသူတို့သိရှိလာဖြစ်ပါတယ်ချင်းသိရှိလာပြီးတော့ဒီ SME ဒီ American မှာရှိတဲ့ SME ရေလုပ်ငန်းတွေကိုလေ့လာဖို့အတွက်ကိုကျမတို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ကျမတို့ group က4ဦးဖြစ်ပါတယ်။အဲ့ဒီဥမာကျမ government body ကနေဖြစ်ပြီးတော့ကျန်တဲ့၃ကလုပ်ငန်းရှင်ဖြစ်တယ်။နောက်လုပ်ငန်းရှင်တွေအပြင်ကိုအဲ community leader ဖြစ်လဲအဲဆောင်ရနေတဲ့လူငယ်တွေဖြစ်ပါတယ်ရှင်အဲ့ဒီခါကျတော့ကျမတို့အချင်းချင်းထဲမှာကိုပဲသွားလာရင်းနဲ့အဲအမြင်ချင်းဖလဲနိုင်တာတွေဆွေးနွေးနိုင်တာတွေပြအောင်တို့စီစဉ်ထားပါတယ
် basic အစီအစဉ်တွေပါရောဗျကျွန်တော်တို့သိလို့ရနိုင်မလား
တို့အစီအစဉ်တွေကအများကြီးပါပဲရှင်အဲ့ဒီအများကြီးတွေမှာလည်းမှမအဲကျမတို့ပြမတော်ရောက်ချင်းဆိုရင် federalism နေနဲ့ပေါ့နော်အဲဘယ်လိုမျိုးဆောင်ရွက်နေလဲ federal စနစ်အကြောင်းကိုအကျဉ်းတွင်းကျမတို့ရှင်းပြရဲပြီးတဲ့အခါမှာဒုတိယမြောက်နေ့ဆိုရင်ကျမတို့ George Washington University ကနေပြီးတော့အဲ entrepreneurial track ကိုဘယ်လိုမျိုးလုပ်ပြရမလဲဆိုတဲ့ဥစားတွေကိုအဲကျမတို့ကို professor ကနေပြီးတော့အဲပြန်ပြီးတော့ PowerPoint presentation နဲ့ရှင်းပြရဲသူတို့နိုင်ငံမှာဘယ်လိုလုပ်နေလဲကျမတို့နိုင်ငံဆိုရင်လဲဒီတိုင်းနဲ့ဟိုပြည်နယ်နဲ့တိုင်းဒေသတွေနဲ့အဲအဲ cabinet member ဝန်ကြီးတွေနဲ့ဝန်ကြီးဌာနတွေနဲ့ပေါ့နော်ချိတ်ဆက်ပြီးဘယ်လိုဆောင်ရွက်လဲဆိုတော့ကျွန်တော်တို့ကအခုမှစလုပ်နေတဲ့အချိန်မှာတို့ကလည်း federal state နဲ့ဘယ်လိုချိတ်ဆက်ပြီးတော့ SME ဖွံ့ဖြိုးတိုးတက်ဖို့ဆောင်ရွက်ပေးနေတယ်လေနောက်တစ်ခုကအဲ SME ရဲ့ဖွံ့ဖြိုးတိုးတက်ရေးကို government body အနေနဲ့က policy တွေ law တွေနဲ့ legislation လုပ်ပေးနေတဲ့အကျင့်ကို SME တွေကိုယ်တိုင်ကလည်းတို့ကိုယ်တိုင် participation ပါပြီးတော့ဘယ်လိုလုပ်ဆောင်မလဲဆိုတာတွေကိုဌာနအသီးသီးနဲ့ကျွန်တော်ကိုတို့ကဟိုလက်တွေ့လည်းကြားတယ် theoretical လည်းရှင်းပြရဲပေါ့နော်တို့လက်တွေ့လုပ်ဆောင်နေတဲ့ government ကဘယ်လိုလုပ်ပြီး state network နဲ့ဘယ်လိုချိတ်ပြီးလုပ်ပြီးပြီးတဲ့အခါမှာအဲ SME ကိုယ်တိုင်ကဘယ်လို participation လုပ်တယ်ပေါ့နော
်တို့ပို့ချပေးတဲ့တင်တန်းပဲဆိုကြပါဆိုနော်တင်တန်းကအားလုံးတက်ကတော့တပုံဆန်နေပဲပေါ့နော်ဟိုအစိုးရဘက်ကလာတဲ့လူမျိုးလို့ပုဂ္ဂလိကစီပွားရေးလုပ်ငန်းဝင်ဘက်ကလာတဲ့လူမျိုးလို့ဆိုတိကျခွဲထားတာမရှိပါဘူ
းမရှိပါဘူးရှင်ကျမတို့အုပ်စုထဲမှာလည်းဒီ group member တွေက၄ဦးဖြစ်ပါတယ်ဒီ၄ဦးမှာလည်းတယောက်တနည်းအားဖြင့်နေလာပြီးတော့ဟိုအမြင်ချင်းမတူတာတွေကိုဟိုကိုယ့်အမြင်နဲ့ကိုယ်ဆွေးနွေးတင်ပြလို့ရအောင်သူတို့ကတင်ပြရတာတွေကလည်းဒီတိုင်းမှာပဲသူတို့ကလည်း government body ဖြစ်တဲ့ဥမာအဲ department of the treasury လို့နောက်တစ်ခါအဲ private sector ဆိုရင် US Chamber of Commerce ဆိုမျိုးစသဖြင့်အဲအစိုးရပိုင်းကဒီပြည့်ရဲ့အခါမှာပုဂ္ဂလိကပိုင်းကိုကဏ္ဍအတိအကျနဲ့ကျွန်တော်တို့ရှင်းပြပါမယ
်။သူတို့ပြောပြတဲ့အကြောင်းအရာတွေအပေါ်မှာရောဘလို့သဘောရတယ်လဲကဆိုလိုချင်တာကတော့မြန်မာနိုင်ငံအတွက်အတုံးဝင်နိုင်မလား
။ကျွန်တော်အရင်မဲကြိုက်ပါရဲ့ရှင်။ဘာလို့လဲဆိုတော့သူတို့ government အနေနဲ့အဲ SME လေး small business လို့သူတို့ကပြောရပေါ့နော်။သူတို့ small business တွေကိုစပြီးရောစပြီးတော့သူတို့ကကူပြီးတော့ဖေးကူပြီးရင်ဘလို့စနစ်နဲ့လုပ်ပေးနေတယ်လေ။ federal state နဲ့ဘလို့ချိတ်ပေးနေတယ်လေ။ကျွန်တော် policy maker တယောက်အနေနဲ့လူလာရတယ်လို့ပါဝင်လာတဲ့ကျမတို့ business person တွေဖြစ်တဲ့ဟိုအမျိုးသမီး business owner လဲပါရယ် farmers လဲပါရယ်ကျမအုပ်စုထဲမှာသူတို့ကိုလေဒီမှာရှိနေတဲ့အဲ US မှာရှိနေတဲ့ SME ကကိုအားကိုကိုပြီးတော့ဘယ်လိုမျိုး innovate လုပ်ကြလဲစသဖြင့်အကုန်လုံးကိုသူတို့ကမခွဲခြားပါဘူးရှင် government မို့လို့ဒါကတော့ private မို့လို့ဆိုပြီးတော့မခွဲထားဘဲနဲ့သူတို့ကသူတို့လက်တွေ့လုပ်နေတာကိုခြားပြပါတယ်အဲ့ခြားပြရဲ့ပုံမှာကျမတို့က အဲပြန်လဲပြီးအချင်းချင်းဆွေးနွေးရကိုယ့်နိုင်ငံမှာဘယ်လိုမျိုးပြန်ပြီးတော့ adapt လုပ်လို့ရမလဲဆိုတာတွေကိုသင်ယူလေ့လာလို့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ Washington DC မှာဒီဟို George Washington လို့ကျောင်းမြေကြီးဒီမှာ
ဟုတ်ကဲ့
ဟို professor တွေကတင်ပြတာတော့ဟုတ်ပါပြီပေါ့နော
်ဟုတ်ကဲ့အ
ဲ Iowa ကိုခွာတဲ့အကြောင်းရင်းကဘာများပါလဲပြေသူကတကယ်စာပြောရေးနယ်မြေဆိုတော့အမေရိကန်မှာတော့အရေးပေါ်အဖြစ်နားလည်ထားကြတယ်ပေါ့နော်သူမှသူကြတဲ့ဘာရှိလို့များပါလဲ
Iowa မှာ entrepreneur development center ဆိုတာရှိပါတယ်အဲ့ center မှာသူတို့ဘယ်လိုမျိုးလုပ်ပေးနေတယ်လဲအရင်စဉ်ဝင်စားကြကောင်းပါရဲ့ရှင်သူတို့ကဟိုအကျိုးမြတ်မယူတဲ့အဖွဲ့အစည်းဖွဲ့စည်းထားပါတယ်ဒီဖွဲ့ရပေါ့နော် entrepreneur development center ဆိုရင်ဒီနေ့မနေ့ပိုင်းမှာလေ့လာခဲ့ရတယ်အဲ့ဒီမှာ venture capital နဲ့ဘယ်လိုမျိုးလုပ်ပေးတယ်နောက်တစ်ခါ SME တို့ marketing strategy ဘယ်လိုစောက်ပေးတယ်စသဖြင့်ပေါ့နော်သူတို့ကဏ္ဍပေါင်းစုံကိုဒီချာချာလေးကိုရှင်းပြပါတယ်သူတို့လုပ်ပေးနေတာ။ဒါမျိုးကြီးချင်းအားဖြင့်ကျမတို့နိုင်ငံမှာလည်းကျမတို့ကပြန်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်တွေစုစည်းနေ။အဲကျမဆိုအင်ဂျင်နီယာတယောက်ပါ။ဒါကြောင့်မလို့ဒီ SME တွေကို service provider အနေနဲ့ policy maker အနေနဲ့ပြုလုပ်ပေးတဲ့နေရာမှာတခြားသောအဲစီးပွားရေးပညာရှင်တွေလိုအပ်မယ်ဆိုတော့ဒီနေ့နားလည်လာပါတယ်။ Iowa ဆိုလို့ရှိရင်ဥမာ site query ဆို con ပေါ့နော်။ con type ပြီးတော့အဲ့ con ရဲ့ base type product တွေကိုဒါအစ value added လုပ်ပြီးမှအော်ပြန်ပြီးတော့ရောင်းချရဲပေါ့နော်ကျမတို့နိုင်ငံမှာဆိုလို့ရှိရင် raw တွေကိုရောင်းတာများပါတယ်ပါလာတဲ့ business SME တွေကိုယ်တိုင်ကိုယ်ကပဲကိုယ့်ဟာကိုယ်ပဲ innovative လုပ်ပြီးစဉ်းစားရမယ်ကိုယ့်ရဲ့ product ကို raw ဖြစ်မရောင်းရဘူးအဲ value added လုပ်ပြီးမှရောင်းရမယ်ဆိုတာမျိုးသို့မှအတွင်းအမြင်ရလာစေပါတယ်ရှင်ကျမကိုယ်တိုင်လည်း SME တွေကို service provider လုပ်ပေးနေတဲ့အတွက်ကြောင့်မလို့ပြန်ရောင်းလို့ရှိရင်ကျမ SME တွေကိုဒီ value added လုပ်ပြီးမှကျောင်းချနိုင်ရမယ်ဆိုတဲ့အကြောင်းကိုပြန်လည်ပြီး sharing လုပ်ပါပါရှင်